စီးရီးယားနိုင်ငံရဲ့မြို့တော်နာရမော့ဒုက္ခသည်စခန်းထဲကပါလက်စတိန်ဒုက္ခသည်တွေအစုပြုံလိုက်တပ်ဖြတ်ခံရမယ့်အရေးကနေကောက်ွယ်ပေးဖို့အမြန်ဆုံးလုပ်ဖို့လိုတယ်လို့ကုလသမဂ္ဂဒွေးမှုချုပ်ဘန်ကီမွန်ကပြောလိုက်ပါတယ်။အဲ့ဒီဒုက္ခသည်စခန်းကိုအစ္စလာမ်စစ်သွေးကြွ IS အစွန်းရောက်တွေကထိန်းချုပ်ထားတာပါ။ဒါမတ်စကတ်မြို့တော်တောင်ပိုင်းကဒုက္ခသည်စခန်းထဲမှာပိတ်မိနေတဲ့ပါလက်စတိန်ဒုက္ခသည်တွေစီလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးပို့နိုင်ရေးမစ္စတာဘန်ကနှိုးဆော်ပါတယ်။ပြီးခဲ့တဲ့သတင်းပတ်မှာအဲ့ဒီဒုက္ခသည်စခန်းကို IS တွေအလုံးအရင်းနဲ့ဝင်စီးခြင်းတွေကစခန်းထဲမှာပါလက်စတိန်ဒုက္ခသည်ခန့်မှန်းကြီး 18,000 လောက်ရှိနေပါတယ်။တချိန်ကပါလက်စတိန်ဒုက္ခသည်3,000-3,000လောက်အထိရှိခဲ့ဘူးတဲ့အဲ့ဒီစကန်ဟာစီးရီးယားအစိုးရရဲ့ထိန်းချုပ်မှုအောက်မှာနှစ်နှစ်နီးပါးရှိခဲ့တာပါအဲ့ဒီကာလတွေတုန်းကလည်းအကူအညီတွေပုံမှန်မရခဲ့ပါဘူး